မွေးရစေဝါဘင်းညာသာရီရဲ့ငွေနည်းတွေကိုခွာချပေးနေတဲ့မြန်မာနိုင်ငံလူတဦးကို2019ခုနှစ်ထဲမှာဖမ်းဆီးခဲ့ပြီး2019ဇန်နဝါရီ25ရက်နေ့မှာထိုင်းတရားရုံးကတည်တံအမိတ်ချမှတ်လိုက်ပါတယ်။ဒီကြောင့်ထိုင်းပြည်ဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့ရချနာဖိစစ်တရားရုံးကနေမွေးရစေဝါဥပဒေအရစွဲချက်တင်ခံထားရတဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းဟာမွေးရစေဝါအဖွဲ့ရဲ့ငွေကြေးခွာချပေးမှုအပြင်မွေးရစေဝါရောင်းရငွေတွေလွှဲပြောင်းပေးရမှာဈာကန်အဖြစ်လှူဆောင်ပေးခဲ့တာတွေကိုပြစ်မှုထင်ရှားတဲ့အတွက်တေတံချမှတ်ခဲ့တာဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်
ငှိုက်ထားจับตัวนางมินเต็งเอสัญชาติพม่า
အသက်43နှစ်အရွယ်နန်းမြင့်သိန်းဟာပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလကဘန်ကောက်မြို့မှာသေးလာကုရင်နဲ့ဖမ်းဆီးခံရတာပါသူမရဲ့လုပ်ငန်းဟာငွေလွှဲပြောင်းပေးတဲ့လုပ်ငန်းတွေဖြစ်ပါတယ်သူမဟာမွေးရစေဝါနဲ့ဘာမှမပတ်သက်ဘူးဆိုတာကိုညှင်းဆိုခဲ့ပြီးမွေးရစေဝါခွာချပေးနေသူလို့စွပ်စွဲချက်ကိုလည်းသူမရဲ့ရှေ့နေတဲ့သူညှင်းဆိုခဲ့ပါတယ်နန်းမြင့်သိန်းဟာဆိုင်းမြန်မာနယ်စပ်မဲဆိုင်နဲ့တာချီလေးမြို့မှာဟန်ပြစီဝေးလုပ်ငန်းရတနာဆိုင်ရွှေဆိုင်နဲ့ဟိုတယ်လုပ်ငန်းတွေကိုပါလုပ်ကင်နေသူဆိုပြီးထိုင်းနိုင်ငံပိုင်တွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံသူအစိုးရအေဂျင့်တဦးကစိတ်ကြွဆေးပြားဝယ်ဖို့အတွက်ဘဏ်ငွေ73သန်းကိုနန်းမြင့်သိန်းဖွင့်ထားတဲ့ဘဏ်အကောင့်ထဲကိုငွေလွှဲပြောင်းပေးခဲ့တာကိုလည်းထိုင်းမှုရဲ့နေနေအဖွဲ့ကသက်သေအဖြစ်တရားရုံးမှာတင်ပြခဲ့တာပါ။သူမကိုထိမ့်သိမ့်စစ်သေးပြီးလာပိုင်းအတွင်းမှာပဲသူမနဲ့ဆက်ဆက်တယ်ဆိုပြီးမဲဆိုင်နဲ့စမုတ်ပရာကန်ကဝိရညာစာတွေကိုဖမ်းဆီးပြီးသူတို့ပိုင်ဆိုင်မှုတွေကိုလည်းထိုင်းနာပိုင်းတွေကလိုက်လံသိမ်းဆီးခဲ့ပါတယ်။နန်းမြင့်သိန်းအေးကိုကိုယ်တိုင်ဖမ်းခဲ့တဲ့ထိုင်းမွေးရစေဝါနှိမ်နေဒုတိယရဲချုပ်စုံပိုင်းကတော့ဒီတရားခံကိုဖမ်းဆီးနိုင်ခဲ့တာဟာဝိရညာစာတွေရဲ့အဓိကတွေးကြောတစ်ခုကိုဖော်ထုတ်နိုင်ခဲ့တဲ့အကြောင်းတရားခံဟာဒီနေ့ကိုဘန်းွေတန်းပေါင်း900အထိမွေးရစေဝါကရတဲ့ငွေမဲတွေကိုမြန်မာနိုင်ငံထဲကိုပြန်လွှဲပေးနေသူဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်